အလုတ်တရင်တော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးအသက်ခံရတဲ့ကိစ္စရဲ့တကယ်ဖြစ်မှန်ကိုဖော်ထုတ်ဖို့မြန်မာဆိုရဟာအခိုင်အမာရှိဖို့မရဘူးလို့နယူးယောက်ခြေဆိုင်သတင်းမီဒီယာသမားများအကောက်ွယ်ပေးရေးကော်မတီ CPJ ကပြောလိုက်ပါတယ
်Who was the pulled that trigger and why he was killed and what was really going on We see a lot of defensive posture in the part of the government oh he wasn't a journalist he was a rebel
ဘယ်သူကတနက်နေ့ပြစ်တယ်သူကိုဘာကြောင့်တတ်တယ်တကယ်တမ်းဘာဖြစ်ခဲ့တယ်ဆိုတာတွေကိုအစိုးရကဖော်ထုတ်ချင်ဖို့မရပါဘူးအစိုးရဘက်ကခုခံကာကွယ်ပြောတာတွေပဲကျွန်တော်တို့ကြားရပါတယ်သူဟာသတင်းတော့မဟုတ်ဘူးသူဟာတပုံစသည်အဖြစ်ပါသတင်းတော့တယောက်ကိုအတော်လေးသွေးအေးအေးနဲ့တတ်ပလိုက်တယ်ဆိုတာကိုညင်းမှုပဲစူးစမ်းနေပါတယ်လို့ CPJ အဖွဲ့ကအာဆအစီအစဉ်လုပ်ငန်းညီနိုင်ရေးမှူး Bob DS ကအဖြေအေးကိုပြောပါတယ်အစိုးရစစ်တပ်ဟာအရင်ခေတ်ကလိုပဲသူတို့ဘာပဲလုပ်လို့ဘာကြိုးစဲမှမခံရပဲဘယ်သူ့ကိုမှတာဝန်ခံဖို့မလိုဘူးဆိုတာမျိုးယူဆနေလို့မဲ့လို့သူထင်နေကြောင်းပေါ့ဒီစ်ကပြောပါတယ်ဒါဟာဒီမိုကရေစီနိုင်ငံတစ်ခုရဲ့လှုပ်ဆောင်မှုမဟုတ်ဘူးလို့လည်းသူကဆိုပါတယ်မြန်မာနိုင်ငံရဲ့တရားရေးစနစ်စစ်တပ်နဲ့အစိုးရတို့ကိုယုံကြည်လို့မရတဲ့အတွက်နိုင်ငံတကာကနေစုံစမ်းစစ်ဆေးမှုလုပ်ရမယ်လို့ပေါ့ဒီစ်ကပြောပါတယ် CPJ အဖွဲ့ဟာနိုမလာ9ရက်တောက်ကြနေနေဆွဲနဲ့သမ္မတဥပမာစီအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးမြန်မာနိုင်ငံမှာအတင်းသမားတွေကိုတပ်ဖြတ်တာထောင်သွင်းခြင်းချတာအနောက်ရှက်ပေးနေတာတွေနဲ့ပတ်သက်ပြီးတော့ထူးဆိုရင်မိတဲ့အကြောင်းဖော်ပြရေးသားထားပါတယ်